ရာဂီတိုင်ဖုန်းမုန်တိုင်းအဖြစ်နဲ့မိုးသည်ထိုင်ခဲ့လို့ VNN Laos ထိုင်းနဲ့မြန်မာနိုင်ငံတွေမှာရေကြီးပြီးတော့ပျက်စီးဆုံးရှုံးမှုတွေရှိခဲ့ပါတယ်။ VNN နိုင်ငံမှာကုညီကစေးလုပ်ငန်းတွေအရှိန်မြင့်ဆောင်းနေပြီးတော့ကျောင်းတွေပိတ်ထားသလိုကျန်းမာရေးဆောက်ရှောက်မှုလုပ်ငန်းတွေလည်းထိခိုက်သွားခဲ့ပါတယ်။ရေကြီးလို့ VNN မှာအိုးအိမ်3000ကျော်ပျက်စီးပြီးတော့လူ2000နီးပါးထိခိုက်ဒဏ်ရာရခဲ့တယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာတော့နေပြည်တော်မန္တလေးမကွေးပဲခူးဒေသတွေပြင်ရှမ်းမွန်ကရင်ကရင်ကရဒီတန်းသားလူမျိုးစုဒေသတွေမှာမိုးသည်ထန်လို့အတော်လေးကိုထိခိုက်ပျက်စီးဆုံးရှုံးမှုတွေရှိခဲ့ပါတယ်။နိုင်ငံတစ်ဝှမ်းလုံးမှာသေဆုံးသူ133ဦးပျောက်ဆုံးသူ64ဦးနဲ့ဒဏ်ရာရသူ14ဦးရှိခဲ့ပြီးတော့ပျောက်ဆုံးနေသူတွေကိုကြိုးစားရှာဖွေနေပါတယ်လို့မြန်မာစစ်ကောင်စီကတော့ထုတ်ပြန်ပါတယ်။လောစ်နိုင်ငံမှာတော့ KI 14ခုမှာရေကြီးရေရှမ်းဖြစ်ပြီးတော့လူပေါင်း5000ဝန်းကျင်ကိုထိခိုက်သေးရောက်မှုရှိတယ်လို့သိရပါတယ်။လမ်းတွေလူနေအိမ်တွေဆိုက်ပျိုးမြေတွေနောက်ဆေးရုံစည်းကမ်းကျောင်းနဲ့လက်စစ်တားအပိထနာတွေပါဝင်အရေးပါတဲ့လူမှုအဆောက်အုံတွေထိခိုက်ပျက်စီးခဲ့တယ်လို့သိရပါတယ်။ထိုင်းနိုင်ငံတွင် KI တချို့မှာတော့ရေကြီးရေရှမ်းတာတွေကြောင့်အာဏာပိုင်တွေကအရေးပေါ်ကယ်ဆယ်ရေးတွေကိုစောင့်နေကြရပါတယ်။